Peace.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်မတ်လ6ရက်ဗုဒ္ဓဦးနေ့ညနေဘက် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 kHz 1683ည၊လိုင်းဒိုမီတာ19 kHz 15963ည၊နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တဲ့နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကျိုးဆောင်ရှင်နေအောင်မိုက်ကယ်ကိုဟင်းအောင်အောက်လွတ်တော်ထောက်လိုင်းကော်မတီရှင်းမောက်ဒီနေ့ထပ်မံထွက်ဆိုဖို့ရှိပါတယ်။နေပြည်တော်မှာလွတ်တော်အစအဦးတွေနေ့ဝေဒင်းဒရုန်းရဲ့လွတ်ခဲ့တယ်ဆိုတော့ဆွဆွဲချင်းနဲ့ဖက်စစ်ခံခဲ့ရတဲ့ပြင်သစ်ကဘာလဲခီးသွားဒီနေ့ပဲထောင်ဝပြန်လွတ်သွားပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြီးညာပေးသွားမှာပါ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာရှမ်းပြည်နယ်မြောက်ပိုင်းမှာကြံခုတ်လုတ်သား80ဝန်းကျင်ကိုလက်နက်ကင်ဆောင်ထားသူတွေဝင်ရောက်ဖမ်းဆီးခဲ့တယ်ဆိုပေမဲ့ဘယ်သူလက်ချက်လဲဆိုတာတော့မသိရသေးပါဘူ
း။ဟောတော့ခုန80လောက်လို့တော့ခံမှန်းသိရတယ်ဗျာ။မန်ကောင်းကျွာရဲ့ဈေးတွေကကြံခင်းနေတယ်။ဆန်းဝါတဲ့ဘွဲတွေကတော့ KIA လို့တော့ပြောတာ။ပလောင်ဘွဲတော့အတန်မကြောက်ဘူးဗျာ။ KIA လို့လို့သိရတယ်။
ကိုခိုင်မြို့နယ်အုပ်ချုပ်ရေးမှူးကအခုလိုပြောပေမဲ့ KIA ကချင်လက်နက်ကိုင်အဖွဲ့အပြင်တခြားအဖွဲ့တွေကပါသူတို့လက်ချက်မဟုတ်ကြောင်းညှင်းဆိုထားတာကိုနိုင်ငံတကာသတင်းတွေပြီးနာစင်နိုင်ပါတယ်။မလကုံမှာကျင်းပမဲ့ရန်ကုန်တိုင်းတွင်းစီပင်သားရရွေးကောက်ပွဲကိုလူတွေစိတ်ဝင်စားမှုနှဲပါနေတာပါကြောင်ပါလဲ။လူမှုကိစ္စတွေကိုလူသိရှင်ကြားပြောလို့မရှိတဲ့မြမလူအဖွဲ့အစည်းမှာအခုဆိုရင်အပြိုပေါ်ဝင်စားမိန်းကလေးတွေရဲ့လိမ်ပိုင်းဆိုင်ရာပြောင်းလဲမှုတွေအကြောင်းပုံဝင်လင်းလင်းဆွေးနွေးဖို့လှုပ်ရှားမှုတွေစတင်လာနေပါတယ်။စတဲ့သတင်းဆောင်ပါတွေထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကျိုးဆောင်ရှင်နေအောင်မိုက်ကယ်ကိုဟင်းအောက်လွတ်တော်ထောက်လိုင်းကော်မတီရှင်းမောက်ဒီကနေ့ထပ်မံထွက်ဆိုဖို့ရှိနေပါတယ်ရှင်နေအောင်ကိုဟင်းအားပြီးခဲ့တဲ့သတင်းပတ်တည်းမှာပဲတိုက်ခန့်ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်နဲ့ရီပပ်ဘလစ်ကန်အများစုဖြစ်တဲ့ထက်လွတ်တော်ကထောက်လိုင်းကော်မတီတွေရှင်းမောက်မှာနှစ်ချိန်တက်ကပိတ်ထွက်ဆိုခဲ့တာပါအောက်လွတ်တော်စီကန်ထိန်းသိမ်းကော်မတီရဲ့အများပြည်သူရှင်းမောက်ကြားနာပွဲအတွင်းမှာတော့အမျိုးသမီးနှစ်ယောက်နဲ့ဖောက်ပြန်တဲ့ကိစ္စကိုဖုံးကွယ်ဖို့နဲ့ရုရှားမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတာတွေကိုလိမ်လည်ဖို့ညွှန်ကြားခဲ့တဲ့မတမာလူတူဖြစ်နေတဲ့သမ္မတထရန့်ကြောင့်ထွက်ဆိုသွားပါတယ်အောက်လွတ်တော်ထောက်လိုင်းကော်မတီနိုင်ငံခြားရေးကော်မတီနဲ့စီကန်ထိန်းသိမ်းကော်မတီတွေကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်သွယ်ခဲ့တာတွေကိုဖုံးကွယ်ဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတဲ့အတွက်စိုးရိမ်မခင်မှုတွေကြောင့်ဆက်ဆံခဲ့မှုတွေမတန်းတွေကိုထုတ်ပြန်ပေးဖို့လဲသမ္မတရင်ပြူတော်ကိုတောင်းခံထားတာပါသမ္မတထရန့်နဲ့အပေါင်းပါတွေအစိုးရအဖွဲ့ဝင်တွေပေါ်အားရလိုက်စားမှုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုအာဏာလိုသုံးဆောင်မှုဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့ဥက္ကဋ္ဌဖြစ်ဒီမိုကရက်ကိုလည်းကျရွန်းနယ်လာတာဝန်ယူထားတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကလည်းလူပုဂ္ဂိုလ်81ယောက်နဲ့ပတ်သက်တဲ့အထောက်အထားတွေကိုတောင်းခံထားပါတယ်။သမ္မတထရန့်ကတော့စုံစမ်းစစ်ဆေးမှုတွေဟာအချင်းမြင့်မရှိတဲ့လုပ်ရက်တွေအဖြစ်နဲ့ပြောဆိုထားပြီးတရားရေးလုပ်ငန်းတွေကိုဒီမိုကရက်တီဘက်ကနှောက်ယှက်နေတာဖြစ်တယ်ဆိုပြီးတော့လည်းတုံ့ပြန်ပြောဆိုထားပါတယ်။
မြောက်ကိုရီးယားနျူကလ িয়ার အရင်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ပြက်ပြက်သားသားရပ်တည်ဖို့အမေရိကန်ထက်လွှတ်တော်မှာပါတီနှစ်ရလုံးကအမှတ်တွေဆုံးဖြတ်ခဲ့ပါတယ်။နျူကလ িয়ার လက်နက်ဖြတ်သန်းရေးနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်တို့ဟနွိုင်းမြို့တော်မှာဆွေးနွေးပွဲသဘောတူညီချက်မရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်မှာလွှတ်တော်မှာသဘောတူခဲ့ကြတာပါ။မြောက်ကိုရီးယားဆိုင်ရာနိုင်ငံခြားရေးဌာနအထူးကိုယ်စားလှယ်စတီဗင်ဘီဂန်ကလွှတ်တော်အမှတ်တွေကိုတည်တံ့ရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်မြောက်ကိုရီးယားနဲ့ပတ်သက်လို့လွှတ်တော်ဘက်ကခိုင်မာတဲ့အစီအစဉ်တွေလုပ်ဖို့လိုတယ်လို့လွှတ်တော်အမှတ်တွေကပြောကြားခဲ့ကြပါတယ်။တကပိတ်ကြားနာမှုကနေမြောက်ကိုရီးယားနဲ့ဘယ်လိုရှေ့ဆက်မလဲဆိုတော့ထရမ့်အစိုးရရဲ့မဟာဗျူဟာကိုပို့ပြီးတော့ရှင်းရှင်းသဘောပေါက်တယ်လို့လည်းလွှတ်တော်အမှတ်တွေကပြောပါတယ်။မြောက်ကိုရီးယားနဲ့ဒုတိယအကြိမ်ဗီယက်နမ်နိုင်ငံမှာထိပ်သီးတွေ့ဆုံပွဲမှာဘာသာလမ်းမှမရခဲ့ပေမဲ့ဒီဆွေးနွေးပွဲမအောင်မြင်ဘူးဆိုတာမဟုတ်ဘူးလို့သမ္မတထရမ့်ကတော့ခိုင်မာပြောနေပါတယ်။တိတ်ကိုထိရောက်တဲ့ဆွေးနွေးမှုဖြစ်ပြီးကင်ဂျုံအန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့တယ်လို့တမိုင်းဝင်တိုးတက်မှုတွေရရှိခဲ့တယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။တချိန်တည်းမှာပဲမြောက်ကိုရီးယားအစိုးရနဲ့စီးပွားရေးလုပ်တဲ့ဘဏ်တွေအပေါ်တံခတ်ပိတ်ဆို့ဖို့ဥပဒေကြမ်းကိုအထက်လွှတ်တော်အမတ်နှစ်ယောက်ကအဆိုပြုထားပါတယ်။
မြောက်ကိုရီးယားအဓိကကျတဲ့မစ်ဆိုင်တုံဆန်ဒက်စကန်နဲ့ပြည်စင်တွေကိုပြန်လည်တိစောက်နေတဲ့သတင်းတွေရရှိထားတဲ့အကြောင်းတောင်ကိုရီးယားနဲ့အမေရိကန်ပုဂ္ဂလိကသုတေသနဌာနတစ်ခုကပြောဆိုလိုက်ကြပါတယ်။မြောက်ကိုရီးယားနိုင်ငံအနောက်မြောက်ဘက်တောင်ချန်ရီဒေသကဆိုဟိတ်ဂျီရူးလွတ်တင်တဲ့စကန်မှာစောက်လွေလုပ်ငန်းတွေပြန်လည်စတင်နေတာကိုတောင်ကိုရီးယားလွတ်တော်အမတ်တွေထံထောက်လိုင်းအရာရှိတွေကတကပိတ်အစီရင်ခံတင်ပြခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရင်းဟွက်သတင်းကဒီနေ့ပဲဖော်ပြလိုက်တာပါ။ဝါရှင်တန်ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့မနေ့နောက်ပိုင်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့ဂျူရူတပ်ပုံတွေရဆိုရစ်ကမှာအမြင့်ပြစ်လွတ်တဲ့အင်ဂျင်စမ်းသက်ပြစ်စင်တဲ့ဆက်ဆက်အဆောက်အဦတွေကိုအလင်းအမြန်တိစောက်နေတာတွေ့ရှိရတဲ့အကြောင်းဖော်ပြထားပါတယ်။မ မြန်ကိုရီးယားအရေးစောင့်ကြည့်ခဲ့ကနေရဲ့ 38 North website ကလည်းအလားတူဖော်ပြခဲ့ပြီးစောင့်လို့ရလုပ်ငန်းတွေဟာဒီနှစ်ဖေဖော်ဝါရီလ16ရက်နေ့ကနေမလ2ရက်နေ့အတွင်းစတင်ခဲ့တာလို့လည်းပြောဆိုခဲ့တာပါ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ပထမဆုံးအချိန်စင်ကာပူနိုင်ငံမှာပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့တမိုင်းဝင်တွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားက Suez Canal ဖြတ်သိမ်းမဲ့စီစဉ်တွေကိုစတင်ခဲ့တာဖြစ်ပါတယ်ပထမဆုံးအချိန်ထိပ်သီးဆွေးပွဲတွင်မှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထိန်တက်ဒုံတိဆောက်မှုတွေအဆုံးသတ်ရေးတိတိကျကျမဟုတ်တဲ့သဘောတူညီချက်တွေရဲ့ရရှိခဲ့ကြတာပါဒုတိယတစ်ချိန် VN နိုင်ငံဟနွိုင်းမြို့တော်ကထိပ်သီးတွေ့ဆုံပွဲရုတ်တရက်အဆုံးသတ်ခဲ့ပြီးတဲ့နောက်ရပိုင်းချံမှာပဲမြောက်ကိုရီးယားမှာနျူကလ িয়ার တိဆောက်ရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်အမေရိကန်ကတော့မြောက်ကိုရီးယားကနျူကလ িয়ার လက်နက်ကင်းစင်ရေးအခိုင်အမာခရီးပေးမှသာအပြန်အလှန်အနေနဲ့အမေရိကန်ကပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပေးမယ်လို့ပြောဆိုခဲ့ရတာကထိပ်သီးဆွေးနွေးပွဲပြက်ခဲ့ရတာလည်းဖြစ်ပါတယ်
IS သွေးကြောတွေနဲ့ပတ်သက်နေတယ်လို့ဆိုပြီး14နှစ်လောက်အထိငယ်ရွယ်တဲ့ကလေးငယ်ရာနဲ့ချီကိုအီရန်နဲ့ကတ်အာနာပိုင်တွေကနှိပ်စက်ထောင်ချခဲ့တယ်လို့ Human Rights Watch လူ့အဖွဲ့ရေးအခွဲကပြောကြားလိုက်ပါတယ်IS အဖွဲ့နဲ့ပူးပေါင်းဆောင်ရွက်တယ်ဆိုတဲ့ဆွဆွဲချက်နဲ့2018နှစ်ကုန်ပိုင်းမှာအီရတ်နဲ့ကဒေတာအုပ်ချုပ်ရေးအာဏာပိုင်တွေဖမ်းဆီးထားတဲ့ကလေးငယ် 1,500 လောက်ရှိတယ်လို့ HRW ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ IS အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့ဆိုပြီး KRG ကဒ်အုပ်ချုပ်ရေးအဖွဲ့ကဆွဲချက်တင်ဒါမှမဟုတ်ပြည်တံချထားတဲ့အသက်14နှစ်ကနေ18နှစ်အရွယ်ကလေး29ယောက်ကို HRW က2018 November လတုန်းကစတေ့ဆိုမေးမြန်းခဲ့တာပါ။အဲ့ဒီထဲမှာကဒ်အုပ်ချုပ်ရေးဒေတာရဲ့မြို့တော် Erbil မှာရှိတဲ့အမျိုးသမီးနဲ့ကလေးငယ်ပြုပြင်ထိန်းသိမ်းရေးစခန်းမှာထိန်းသိမ်းခံထားရသူ24ယောက်ပါပါတယ်။အကြမ်းဖက်သမားတွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့မတင်ကားလို့ထောင်ချခံရတဲ့ဆယ်ကျော်သက်လူငယ်တော်တော်များကိုလည်း HRW ကတွေးဆမေးမြန်းခဲ့ပါတယ်။လူငယ်တယောက်ဆိုရင်မော်ဆူးမျိုးကဒီ IS အဖွဲ့ဝင်တွေလာစားတဲ့စားတောက်ဆိုင်မှာအလုပ်လုပ်လို့ဖမ်းခံရတာလို့ပြောပါတယ်။တခြားလူငယ်တွေကလည်းသူတို့အနေနဲ့အကြမ်းဖက်မှုနဲ့ဓာတ်ရိုက်ပတ်သက်မှုမရှိပေမဲ့မိသားစုဝင်ငွေရဖို့ IS တွေအတွက်ထပင်းချက်၊ရင်မောင်းအဆောင်စတဲ့အလုပ်တွေကိုလုပ်ပေးလို့ဖမ်းခံကြရတယ်လို့ပြောပါတယ်။ဖမ်းဆီးခံရသူတွေဟာဝါယာကြိုးတွေ၊ပိုက်လုံးတွေနဲ့ရိုက်နှက်ခံရတယ်လို့ဝန်ခံမပြောမချင်းကျင်းစဲနဲ့တို့ဒါမှမဟုတ်လက်ကဝတ်ကနေကျိုးနဲ့တန်းလန်းဆွဲခံရတယ်လို့တချို့ကလေးတွေကပြောကြပါတယ်။အခုလိုနှိပ်စက်ခံရတာကိုတရားသူကြီးတွေကိုပြောရင်ဒီထက်ပိုပြီးနှိပ်စက်ခံရမယ်လို့ချင်းချောက်ခံကြရတယ်လို့လည်းပြောတဲ့အကြောင်း HRW အစီရင်ခံစာမှာရှင်းသားထားပါတယ်
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့ပတ်တူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နေပြည်တော်မှာလွတ်တော်အစအဦးရဲ့ဤအဝေးထိန်ဒရုန်းရင်လွတ်တင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထားတဲ့ပြည်သစ်ကဘာလက်ခီးသွားကိုဒီနေ့ပဲထောင်ကပြန်လွတ်ပေးလိုက်ပါပြီ။အသက်29နှစ်အရွယ်အော်ဒါတက်ကလိုကိုတော့ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာဖမ်းဆီးခံခဲ့ရပြီးခွင့်ပြုချက်မရှိဘဲပြည်ပကပျက်စီးသေဆောင်လာမှုအတွက်သွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်တရအပြစ်ပေးခံခဲ့ရတာပါ။ပြည်သူနိုင်ငံသားခီးသွားကတော့မြန်မာနိုင်ငံမှာဒရုန်းယာဉ်ပြန်တမ်းမှုကန့်သက်ထားတာကိုမသိခဲ့တဲ့အကြောင်းထွက်ဆိုခဲ့ပါတယ်။ဒီကနေ့ထောင်ကနေလွတ်လာတဲ့ပြည်သူခီးသွားကတော့ထောင်နဲ့သုံးနေတဲ့ချက်ခံရနိုင်တဲ့လူမှုကြီးကြပ်ရေးဥပဒေ၊လေကြောင်းဆိုင်ရာဥပဒေနဲ့လည်းအရေးယူခဲ့တာပါ။ဒါပေမဲ့လည်းတရားသူကြီးကမြန်မာကျပ်ငွေတသိန်းခွဲဒဏ်ငွေဆောင်မှုသာစီရင်ချက်ချခဲ့ပါတယ်။ထောင်ကပြန်လွတ်လာတဲ့ပြည်သူကဘာလဲခီးသွားကတော့နေရင်းကိုပြန်ပို့မှာပါ။နိုင်ငံသားတူအဖြစ်မြန်မာနိုင်ငံရဲ့ပြည်တွင်းဥပဒေတွေကိုနားမလည်တဲ့အတွက်ကြီးလေးတဲ့ပြည်ထောင်နေမပေးဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းလဲတရားသူကြီးကိုကူကားပြီး AFP သတင်းကဖော်ပြခဲ့ပါတယ်လွတ်တော်နေ့ဒရုန်းလွတ်တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလတုန်းကလည်းတူရကီသတင်းဌာန TRT ကမှတ်တမ်းတင်ဗီဒီယိုရိုက်ကူးရေးအဖွဲ့ကိုလွတ်တော်နေ့ဒရုန်းယာဉ်လွတ်တင်မှုနဲ့ဖမ်းဆီးခဲ့မှုပါတယ်စင်ကာပူနဲ့မလေးရှားကသတင်းတောက်2ယောက်နဲ့အတူမြန်မာသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုတော့တွင်းကုန်ထုတ်ကုန်ဥပဒေချိုးဖောက်မှုနဲ့တရားစွဲခဲ့ပေမဲ့နောက်ပိုင်းမှာတော့လေကြောင်းပြန်တက်မှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးထောင်နဲ့နှလားစီအပြစ်ပေးခဲ့တာလည်းဖြစ်ပါတယ်
Pacific သမုဒ္ဒရာတွေကနော်ရုကျွန်းနိုင်ငံနဲ့ Papua New Guinea နိုင်ငံပိုင်း Manus ကျွန်းတွေပေါ်ကထိန်းသိမ်းရေးစခန်းတွေမှာဒုက္ခသည်အဖြစ်ခိုလွန်ခွင့်တောင်းခံထားသူတွေကဆေးဝါးကုသဖို့လိုတဲ့သူတွေကို Australia ပိုင်း Christmas Island ကျွန်းပေါ်ကအကျဉ်းထောင်လိုနေရာမှာပြောင်းရွှေ့ထားမယ်လို့ဝန်ကြီးချုပ် Scott Morrison ကြေညာဖို့ရှိနေပါတယ်။ Australia တိုက်မြောက်ဖက် Indonesia နိုင်ငံနဲ့ပိုးပြီးနေတဲ့ Christmas Island ကျွန်းစီကိုဝန်ကြီးချုပ်တယောက်အနေနဲ့ဝန်ကြီးချုပ် Morrison ပထမဆုံးသွားနေပါတယ်။ခိုလွန်ခွင့်တောင်းခံထားသူတွေအနေနဲ့ Australia မှာဆေးကုသခံဖို့လိုမလို့ဆိုတာကိုဆေး ဝန်တွေကဆုံးဖြတ်မဲ့ဥပဒေကြမ်းကိုအစိုးရကကန့်ကွက်ပေမဲ့လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်မှာဩစတြေးလျပြည်မနဲ့မိုင်3000လောက်ဝေးတဲ့ Christmas Island ကျွန်းပေါ်မှာထိန်းသိမ်းရေးစခန်းဖွင့်မယ်လို့ဝန်ကြီးချုပ်ကမကြာခင်ကပဲကြေညာထားတာပါ။နော်ရူးကျွန်းနဲ့မနုစ်ကျွန်းတွေမှာရှိတဲ့ထိန်းသိမ်းရေးစခန်းတွေကနေဩစတြေးလျမှာဆေးကုသဖို့လျှောက်ထားသူတွေကဩစတြေးလျအတွက်အန္တရာယ်ရှိနိုင်သူတွေဆိုရင် Christmas Island ကျွန်းပေါ်ကလုံခြုံရေးတင်းကျပ်တဲ့ North West Point ထိန်းသိမ်းရေးစခန်းမှာလွှဲပြောင်းထားမယ်လို့ဝန်ကြီးချုပ်ကြေညာမှာဖြစ်ပါတယ်။ဩစတြေးလျမှာခိုလုံခွင့်လျှောက်ထားသူတွေကိုနော်ရူးကျွန်းနဲ့မနုစ်ကျွန်းတွေကထိန်းသိမ်းရေးစခန်းတွေမှာထားဖို့ဩစတြေးလျအစိုးရကနော်ရူးနဲ့ပပူယာနယူးဂီနီနိုင်ငံတွေကိုငွေကြေးပေးထားတာဖြစ်ပါတယ်။
ပစံမှုတွေညင်းပွားနေတဲ့ကရှမီးယားဒေသမှာဒီနေ့လည်းအိန္ဒိယနဲ့ပါကစ္စတန်စစ်သားတွေစစ်ကမ်းနေတဲ့နေရာတွေကိုအပြန်အလှန်နဲ့ကြီးနေဖြစ်ကြပါတယ်။ရန်ပယ်နိုင်ငံခြားတင်းမာမှုတွေရောပါရေးတနမယင်းနီးလက်နေနဲ့ကျိုးပန်းနေတဲ့အချိန်မှာပဲပြစ်ခတ်မှုတွေဖြစ်ပေါ်နေတာပါ။အမြောက်တီမော်တာတွေလက်နက်ငယ်တွေနဲ့အပြန်အလှန်ပြစ်ခတ်မှုတွေမှာတစ်ဖက်ကအရင်စတာဆိုပြီးတော့လည်းအပြန်အလှန်ပြစ်ဖို့နေပါတယ်။ထိခိုက်သေဆုံးမှုသတင်းတွေတော့လက်တလုံးမကြားသေးပါဘူး။အိန္ဒိယပိုင်းကရှမီးယားဒေသမှာအိန္ဒိယပြည်သူစစ်40သေဆုံးခဲ့ရတဲ့ဖေဖော်ဝါရီလ14ရက်နေ့ကအထူးကံပုံခွဲတက်ခတ်မှုမှာတောင်ရှိရဲလဆွဆွဲထားတဲ့စစ်သွေးကြတွေကိုပြစ်မှတ်ထားတက်ခဲ့ဖို့ပြီးခဲ့တဲ့သတင်းပတ်တဲ့အိန္ဒိယလီတက်ကပါကစ္စတန်နဲ့မျိုးကိုဖျက်ချော်ခဲ့ပြီးတဲ့နောက်ပိုင်းတင်းမာမှုတွေလည်းပုံမှန်ကြီးထွားလာနေတာပါ။အိန္ဒိယတိုက်လေယာဉ်အစင်းကိုပါကစ္စတန်ဘက်ကပြစ်ချပြီးတိုက်လေယာဉ်မှူးတူကိုလည်းဖမ်းဆီးမိခဲ့ပေမဲ့နောက်ပိုင်းမှာတော့ငင်းချဲရွေချင်းနဲ့ပြန်လွတ်ပေးထားပါတယ်။
အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်ဟာ2018ခုနှစ်အတွင်းကမ္ဘာပေါ်မှာအငြင်းညမ်းဆုံးမြို့တော်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာလေးလာစောင့်ကြည့်တဲ့အဖွဲ့အစည်းတစ်ခုကသတ်မှတ်လိုက်ပါတယ်။လေရူထဲမှာလူကိုအန္တရာယ်ပေးနိုင်တဲ့အမှုန်အမွှားတွေကိုတိုင်းတာတဲ့ PM2.5 ပြမ်းမြပမာဏဟာနယူးဒယ်လီမှာပြီးခဲ့တဲ့နှစ်အတွင်း 133.5 ရှိခဲ့ပြီးတော့တရုတ်နိုင်ငံဘေကျင်းမြို့တော်ထက်ကိုနှစ်ဆပိုများတယ်လို့ Greenpeace အဖွဲ့နဲ့ Switzerland အခြေစိုက် IQ Air Visual ဆိုတဲ့အဖွဲ့တို့ကတိုင်းတာတွေ့ရှိခဲ့ပါတယ်။မော်တော်ကားတွေဆက်ယုံတွေကထွက်တဲ့ငြင်းညမ်းလေတွေအမိုက်တွေအလောင်းတွေကိုမီးရှို့လို့ထွက်တဲ့မီးခိုးငွေ့တွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေကအမှုန်အမွှားတွေကြောင့်နယူးဒယ်လီမြို့ကလေထုဟာကျန်းမာရေးထိခိုက်လောက်အောင်အန္တရာယ်ရှိနေတယ်လို့အဖွဲ့နှစ်ခုပူးပေါင်းထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကနေ့ခေတ်မှာညဉ့်ညမ်းလေထုဟာလူကျန်းမာရေးကိုအန္တရာယ်အပေးဆုံးသဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာကြီးဖြစ်နေပြီးလေထုညဉ့်ညမ်းမှုကြောင့်မတည်တင်မဲ့တည်ဆုံးသူနှစ်တိုင်း9တန်းလောက်ရှိတယ်လို့အစီရင်ခံစာမှာခန့်မှန်းထားပါတယ်။လေထုတန်ရှင်းမှုပမာဏကိုတိုင်းတာလေ့လာခဲ့သမျှတောင်အာရှမြို့က96ရာခိုင်နှုန်းအရှိတောင်အာရှကမြို့95ရာခိုင်နှုန်းနဲ့အရှိအာရှကမြို့90ရာခိုင်နှုန်းနီးပါးဟာညဉ့်ညမ်းတယ်လို့သတ်မှတ်တဲ့အတိုင်းအတာထက်ကိုကျော်လွန်နေတာကိုတွေ့ရှိခဲ့ကြပါတယ
်ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်တို့ပြောပြခဲ့ကြတာပါရှင်အခုသတင်းလွှာတွေကိုဇက်တိုက်နားဆင်ကြရပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခံမြို့နယ်အတွင်းမှာကြံခုတ်လုတ်သား80ကိုလက်နက်ကင်တွေကတနင်္လာနေ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေသမှာလှုပ်ရှားနေတဲ့လက်နက်ကင်အဖွဲ့တွေကတော့သူတို့ဖမ်းဆီးထားတာမဟုတ်တဲ့အကြောင်းညှင်းဆိုထားပါတယ်။တချိန်တည်းမှာပဲကွက်ခံမြို့နယ်မှာအင်ကာနေ့က TNLA တအောင်းပလောင်တပ်နဲ့အစိုးရတပ်ကြားတိုက်ပွဲပြန်လည်ဖြစ်ခဲ့တဲ့အကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုမှုသောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကြံခုတ်လုတ်သားတွေဟာကွက်ခိုင်မြို့နယ်မန်ပိန်ကျေးရွာအုပ်စုမန်ကောင်းကျေးရွာကနေဒီလ၄ရက်နေ့ကဖမ်းဆီးခံရတာဖြစ်ကြောင်းနဲ့ဖမ်းဆီးသွားသူတွေကတော့ KIA ကချင်နဲ့ TNLA တအန်းပလောင်တပ်ဖွဲ့ကဖြစ်ကြောင်းသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးကွက်ခိုင်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်လွင်ကိုမေးမြန်းရမှာအခုလိုပြောပါတယ
်ကြံရင်းနေမှာသူတို့တွေကဒီလုတ်သမားတွေခေါ်ပြီးတော့ကြံခုတ်ကြတာပေါ့အဲ့လိုကြံခုတ်တဲ့ဇီယာနေပြီးတော့ခေါ်သွားတယ်လို့ပဲကျွန်တော်တို့တွေလည်းသိရတယ်ဗျဒါပေမဲ့ဘသူတွေပါသွားတယ်ပြီးပါသွားတယ်ဆိုတဲ့အခါကျတော့ဒီတချို့အဲ့မှာတက်ဆိုင်နေသူတွေကလည်းပူချောင်းဒီပြေးဖြစ်တော့ကျွန်တော်တို့ကနာမည်ဆင်းနေတော့မရအဲ့လိုဟာမျိုးတော့ရှိတယ်ဟောခေါ်ရတော့ခုန80လောက်လို့တော့ခံမှန်းသိရတယ်ဗျဒီ38မိုင်မန်ပိန်းကတော့နည်းနည်းလေးဟိုဝေးတယ်ဗျဝေးတယ်ဆိုရင်လည်း2မိုင်လောက်ဝေးတယ်မန်ကောင်းကျွာရဲ့ဘေးကကြံခင်းနေပေါ့ဆန်းသွားတဲ့ဘွဲတွေကတော့ KIA လို့တော့ပြောတာပလောင်ဘွဲတော့တန်မကြဘူးဗျ KIA လို့လို့သိရတယ်
အခင်းဖြစ်ပေါ်ရာဒေတာဟာ KIA တမဟာလေးကလှုပ်ရှားနေတဲ့နယ်မြေဖြစ်တာကြောင့်တမဟာလေးက KIA ရာရှိတယောက်ကိုဆက်သွယ်မေးမြန်းရမှာသူ့လက်အောက်ကတိုက်ရင်းတွေကဒီလိုဖမ်းဆီးတာမရှိဘူးလို့ VOA ကိုပြောပါတယ
်အခုတော့ဆယ်ကျွန်တော်ကတော့ဘာမှမသိရသေးဘူးခင်ဗျကျွန်တော်တော့လက်အောက်ကတိုက်ရင်းတွေကတော့မရှိဘူးခင်ဗျမနေ့ကအထိတော့ဟုတ်ကဲ့
ဒီနယ်မြေအတွင်းအခြားလှုပ်ရှားနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကလည်း
ဒီအားရတဲ့သူပြမေးကြည့်ပြပြီးကျွန်တော်ဖွဲ့အဲ့ဘက်မှာဒီလူဖမ်းတော့တော့မရှိဘူး ဒီဖန်စီတာလည်းမရှိဘူးနော
်ဒီကတော့ဒီတိုင်းလာလုံးနဲ့တည်းရှိတယ်ဘောနော်ပြန်ရလဲရှိတယ်ဒီအပြည့်စုံအဖွဲ့လည်းရှိတယ်ဘောနော်အဲ့မှာအာဒီကျွန်တော်အဖွဲ့ကတော့ကျွန်တော်ဆော့ဆော့ပြောလို့ကျွန်တော်မေးကြည့်ရအဒီဖန်စီတာလည်းမရှိဘူ
းဒီလ9ရက်နေ့ကတော့ TNLA နဲ့အစိုးရတက်မတော်အကြမ်းပါတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ကြောင်းဘုံမူတက်အိုက်ကျော်ကဆက်ပြောပြီးတိုက်ပွဲဖြစ်တဲ့နေရာနဲ့လူ80ဖမ်းဆီးတဲ့ဆိုတဲ့နေရာဟာအလန်းကွာဝေးကြောင်းပြောပါတယ
်ဖြစ်တော့မနေ့ကဖြစ်တယ်အဲမနေ့ကဒီကုခိုင်မြို့နယ်တပူညင်းမြို့နယ်ခွဲဘက်ကမုန်ဟောင်းကြီးရအထက်တောင်ကုန်းဘုံပေါ့နော်အဲမှာဒီတပ်ကထိုးတက်လာတော့အခဏလေးဖြစ်တယ်အခုတော့ဖြစ်တဲ့နေရာနဲ့ဒီဆော့ဆော့ပြောတဲ့ဒီမန်ကောင်းကတော့တခြားစီတွေဖြစ်နေပါတယ်
ဒီနှစ်အတွင်းမှာအစိုးရတက်မတော်နဲ့ TNLA အကြတိုက်ပွဲ၅ချိန်ဖြစ်ပွားခဲ့ကြောင်းလဲ TNLA ကသတင်းထုတ်ပြန်ပါတယ်တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့နဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ကတာဝန်ရှိသူကိုဆက်သွယ်ရမှာတော့တယ်လီဖုန်းလက်ခံဖြေဆိုနိုင်တာမရှိခဲ့ပါဘူးဒီလတည့်နေ့ကလည်းနမ်တူမြို့နယ်မန်လီရွာအနီးမှာ SSPP TNLA ပူးပေါင်းတပ်ဖွဲ့တွေနဲ့ RCSS တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားရမှာတအန်းပလောင်ရွာသား၁၀ယောက်ပျောက်ဆုံးနေကြောင်းတအန်းပလောင်လူမှုအဖွဲ့အစည်းတွေကကြေညာချက်ထုတ်ပြန်ထားပါတယ်ပျောက်ဆုံးနေသူတွေနဲ့ပတ်သက်ပြီးအခုအချိန်ထိသတင်းမရသေးကြောင်းလည်းတအန်းမျိုးသမီးအဖွဲ့ကတွဲပဲ့အတွင်မှု၁လွေပိုးကမေခဲကပြောပါတယ
်ခုလည်းဗာသတင်းမှမကြားရသေးဘူးပျောက်ဆုံးနေစေပဲရှင့်ကျမတို့အဖွဲ့အနေနဲ့ကဒီလူမြောက်ဖို့ရန်အတွက်ကသက်ဆိုင်ရာအဖွဲ့တွေကိုကျမတို့ကစာပို့ဖို့ရှိမယ်နောက်ခုကဌာနပြပွဲတွေအထိပါလုပ်သွားဖို့စီစဉ်ရှိပါတယ်ဒီ၁၀ရောက်မပြောက်ခင်မှာအရင်တော့ကပျောက်ထားတဲ့ဟာတရားကြော်ရှိတယ်အဲ့ဒီတရားကြော်ထဲမှာမှတချို့လူတွေကတော့လွတ်ပြီးပြီမလွတ်ရသေးတဲ့လူတွေလည်းရှိတယ်ဆိုတော့အခုကအရေးကြီးနေတာဒီ၁၀ရောက်ပေါ့နော်ဒီအရင်တော့ကဖန်ထားတဲ့လူတွေကိုလည်းကျမတို့ကထပ်ပြီးတော့လွပေးစေချင်တယ်
တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတော့ကချင်နဲ့ရှမ်းပြည်နယ်ရှိစစ်တိုင်းဌာနချုပ်၅ခုကနယ်မြေမှာငင်းချမ်းရေးဆွေးနွေးဖို့အတွက်2018ခုနှစ်ဒီဇင်ဘာလ21ရက်နေ့ကစတင်အပြစ်ခတ်ရက်စဲခဲ့ပြီးဒီလိုအပြစ်ရထားတဲ့2လတာကာလအတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတာ6ကြိမ်နဲ့ဒီနယ်မြေရှိလက်နက်ကိုင်အဖွဲ့တွေကလူသစ်စုဆောင်းတာအကြိမ်30ရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်
ကိုမိုးစောပြောပြသွားတာပါရှင်အခုတော့မက်လာကုံမှာကျင်းပမဲ့စီပင်သားရရွေးကောက်ပွဲမဲဆွယ်စီယုံရေးကာလအခြေအနေတွေကိုနှာစင်ကြရပါမယ်ရန်ကုန်မြို့တော်စီပင်သားရရွေးကောက်ပွဲအတွက်တရဝင်းမဲဆွယ်စီယုံမှုတွေတပတ်နီးပါးရှိလာပြီဖြစ်ပေမဲ့အများပြည်သူအကြားစိတ်ပါဝင်စားမှုကတော့ပိုတိုမလာခဲ့ပါဘူးရေစိုးမြောင်းအမိုက်ပြဿနာကနေကားလန့်ကျတာအဆုံးမြို့နေလူလူတွေရဲ့နေ့စဉ်ရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေနဲ့ဓာတ်ရိုက်ဆက်ဆက်နေတဲ့စီပင်ရွေးကောက်ပွဲကိုလူလူကဘာကြောင့်စိတ်ဝင်စားမှုနေနေကြတာပါလဲလေလာသူတချို့ရဲ့သုံးသက်ချက်အမြင်တွေကိုကိုကောင်းဆန်ဟင်းကစူးစီးတင်ပြပေးထားပါတယ်ရှင
်နေ့စဉ်ပြည်သူလူထုရဲ့နေတိုင်းစားသောက်ရေးတွေနဲ့တရက်တီတွေ့နေရတဲ့စီပင်သားရေးဌာနရွေးကောက်ပွဲကိုမကြခင်ကျင်းပတော့မှာပါရွေးကောက်ပွဲအတွက်မဲဆွယ်စီယုံခွင့်တလအချိန်ပေးထားတာအခုဆိုရင်တပတ်ပြည့်တော့မှာပါဒါပေမဲ့ရန်ကုန်ပြည်သူလူထုတွေကတော့စီပင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိတ်ဝင်စားမှုတိတ်ပြတ်မလာကြပါဘူး။ဒါနဲ့ပတ်သက်ပြီးနိုင်ငံရေးလေတာသုံးသက်သူဒေါက်တာခင်မောင်ကျော်ကအခုလိုပြောပါရယ်
။စစ်အစိုးရကိုတော်လှန်တဲ့အချိန်မှာတော်ဆန်းစုကြည်တို့တက်လာမယ်ဆိုတော့တခဲနဲ့မဲပေးကြတယ်။အဲ့ဒါကအတို့တာဝန်ရှိတဲ့တို့ဒီကတော့လွတ်မြောက်ခြင်းတော့ဒါလုပ်ရမယ်ဆိုတာတော့အဲ့ဒါကသဘောပေါက်တယ်။ဟောတို့တော်လဲတကယ်တမ်းမဲပေးပြီးတော့တက်လာပြီးခါမှာရှင်းတော့လောက်လဲကြောင်းလဲခြင်းမရှိဘူး။ဒါကကျွန်တော်တို့ပြည်သူတွေကမျှော်လင့်ချက်ပေါ့။ဒါပေမဲ့တော်ရဲအစိုးရမှားတာတော့မဟုတ်ဘူး။ကျွန်တော်တို့က150လုံးဒီလိုပဲလုပ်ခဲ့တာ။သူကဖြည်းဖြည်းဖြည်းပြောင်းတဲ့ဟာပဲလေ။မပြောင်းတဲ့ဟာလေလူတွေကလည်းအယမ်းမျှော်လင့်တယ်။အဲလုပ်လို့မရဘူးဆိုတော့လည်းပြည်သူတွေကသိနားမလဲဘူး။အဲတော့နားမလဲဘူးဆိုတော့ဟောဘယ်လိုအဖြစ်လဲဘယ်သူမှမှမှမှပေါ့။ကျွန်တော်တို့ကညှိမှန်းချက်နဲ့မကိုက်ဘူးဆိုတော့ပြည်သူတွေကလည်းဒါကိုရေကောက်ပွဲကတို့တွေကအလကားပဲလို့ယူဆတဲ့အချက်သူကတက်လာခြင်းမှာကော်မတီဝင်တွေ၄ယောက်လုံးကိုရပ်ဆိုင်လိုက်တယ်ကျွန်တော်မှတ်မိတာပါလေအဲ့တော့ရပ်ဆိုင်လိုက်ပြီးတော့နှစ်နှစ်လောက်ကြာသွားတယ်အခု၃နှစ်ပေါ့အဲ့ဒီကြာတဲ့အချိန်ကိုဘာမှဆက်ပြီးတော့မလုပ်တဲ့အတွက်ဒါကသူ့ထင်အမြင်ရလုပ်တယ်ဆိုပြီးတော့ယုံကြည်မှုနည်းသွားတာလည်းဖြစ်ပါတယ်
မတ်လ31ရက်နေ့ကြာရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမဲ့ဝေကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမျိုးနယ်ကို3ဦးနှုံနဲ့စုစုပေါင်း99ဦးကိုတက်ဆိုင်ရန်ရန်ကုန်မြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါလေကိုယ်စားလှယ်ပေါင်း290ကျော်ဝင်ရောက်ရှင်ပြိုင်မဲ့စီမံရေးကောက်ပွဲမှာပါတီနာမည်အလံတွေနဲ့မဲဆွယ်စည်းရုံးခွင့်ပေးထားတာပါကိုယ်စားလှယ်တွေအနေနဲ့ပြည်သူလူထုကြားမှာဝင်ရောက်မှုအားနည်းတာတွေ့ရတယ်လို့ရန်ကုန်တိုင်းအတွင်းအုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြည်ပိုင်းတွေရဲ့လုပ်ငန်းတွေကိုသာမကစီမံလုပ်ငန်းတွေကိုပါစောင့်ကြည့်လေ့လာနေသူဒေါ်ညိုတင်းကအခုလိုပြောပါတယ်
တချို့ပေါ့နော်ပါတီကိုစားပြုပြီးရှင်ပြိုင်တဲ့ကိုယ်စားလှယ်တောင်းတွေအနေနဲ့ကမိခင်ပါတီပေါ်မှာအားကိုအားထားအရန်ကိုကြီးတယ်လေနော်အဲ့တော့မိခင်ပါတီကအချိန်တန်လို့ရှိရင်မဲဆွယ်ပေးမှာပဲစီယုံပေးမှာပဲမိခင်ပါတီရဲ့တသိန်းနဲ့ဟိုအောင်မြင်မယ်လို့ယူဆထားတဲ့ကိုယ်စားလှယ်အလောင်းတချို့လည်းအဒီလိုတွေ့နေရတယ်လေအာဒါကြောင့်မလို့ကိုယ်တိုင်အားထုတ်စူးစမ်းပြီးတော့အာမဲဆွယ်တာမျိုးထည့်ပေါ့နော်အဲမိခင်ပါတီမိခင်အဲဟိုဘာလို့ပြောမလဲမိခင်ပါတီရဲ့ပုံရိပ်တွေကိုအသုံးချခြင်းဖြင့်အောင်မြင်မယ်လို့ယူဆတဲ့လူတွေလည်းရှိနေတော့ကိုတိုင်းကလူလူချားတဲ့ကိုဆင်းပြီးတော့အာဒီတွေ့ဆုံဆွေးနွေးပြီးတော့မဲဆွယ်တဲ့အပိုင်းမှာအားနည်းတာတွေလည်းရှိတယ်ပေါ့နော်
ပြည်သူလူထုရဲ့လူမှုဘဝကိစ္စအဝဝကိုစီမံကော်မတီတွေအနေနဲ့ဝန်ဆောင်မှုပေးရတာဟာတိတ်ကိုနည်းနည်းလွန်းလာပါတယ်တိုးတက်ပြောင်းလဲမှုတွေအတွက်မျိုးနေလူထုအနေနဲ့မဲသွားပေးဖို့လိုသလိုသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လည်းပြည်သူလူထုအတွက်အစီအစဉ်ဖြစ်လာဖို့စူးစမ်းရမှာဖြစ်တယ်လို့ဒေါက်တာခင်မောင်ကျော်ကတိုက်တွန်းလိုက်ပါတယ်
အစီအစဉ်ကပြည်သူတက်အမနာအရေးပါတဲ့ဟာကြောင်းလဲမှုကတော့မလုပ်လို့မရဘူး။အလုပ်တင်တယ်ပဲအစိုးရတက်တဲ့စီပင်ကိုတော့ကျွန်တော်တို့ကသိသိရှိရပြည်သူအတွက်အရေးပါတဲ့အလုပ်လုပ်ငန်းဌာနတစ်ခုအနေနဲ့တော့ကျွန်တော်အသိမှတ်ပြပါမှာပဲ
။ရွေးကောက်ခံရတဲ့မြို့တော်စီပင်ကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးကြံရှိရတက်တဲ့နှစ်နှစ်တာကာလအတွက်တာဝန်ထမ်းဆောင်ကြမှာဖြစ်ပါတယ်။ဥပဒေအရထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးတည်းကတအူးကိုဒုတိယမျိုးတော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှုပ်ဝဲမဲ့ပေးရွေးချယ်ကြမှာဖြစ်ပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကိုအီးမေးလ်ပို့ပေးစေချင်ပါတယ်ရှင
်။ VOA ကနေထုတ်လွှင့်ပေးနေတဲ့ဗုဒ္ဓဟူးနေ့ညနေခင်းစီစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်ရှင်။အခုမြမလူအဖွဲ့စည်းကြအမျိုးသမီးကျန်းမာရေးဆိုင်ရာကိစ္စတွေပွင့်လင်းလွတ်လပ်စွာဆွေးနွေးကြရေးလှုပ်ရှားမှုတစ်ခုအကြောင်းကိုသိကြရပါမယ်ရှင်။မြမလူအဖွဲ့အစည်းမှာလိမ်ပိုင်းဆိုင်ရာအကြောင်းအရာတွေကိုအစဉ်လာအားဖြင့်လူသိရှင်ကြားပြောဆိုလေးမရှိကြပါဘူးအထူးသဖြင့်ဒီလိုအကြောင်းအရာတွေကိုအမျိုးသမီးတွေပြောချဆိုကြတာဟာယဉ်ကျေးမှုအရာလက်ခံလေးမရှိကြပါဘူးဒါပေမဲ့လည်းအခုခါမှာတော့အမျိုးသမီးတွေကြားမှာလိမ်ပိုင်းဆိုင်ရာကိစ္စတွေအပြိုပေါ်ဝင်လာတဲ့မိန်းကလေးတွေရဲ့လိမ်ပိုင်းဆိုင်ရာပြောင်းလဲမှုတွေကိုကျန်းမာရေးလူမှုရေးအရာပွင့်ပွင့်လင်းလင်းဆွေးနွေးဖို့လှုပ်ရှားမှုတွေထွက်ပေါ်လာနေတဲ့အကြောင်းနန်းလောင်ကပြောပြပေးပါမယ်ရှင်
အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပေါ်အချမ်းဖက်မှုတွေအဆုံးသတ်ရေးကဘာတဝမ်းလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ် Vagina Monologues လို့နာမည်ပေးထားတဲ့အမျိုးသမီးလှိန်အင်ကနဲ့ပတ်သက်လို့ပွန့်ပွန့်လင်းလင်းပြောဆိုကြတဲ့နစ်စင်လှုပ်ရှားမှုမှာတော့အမျိုးသမီးထောင်ချီပါဝင်ကြပါတယ်။နစ်စင်လှုပ်ရှားမှုမှာပါဝင်လာတဲ့မြန်မာနိုင်ငံမှာလည်းယဉ်ကျေးမှုအစဉ်အလာအရကန့်သက်ထားတဲ့ကိစ္စတွေကိုအမျိုးသမီးတွေနဲ့မိန်းကလေးတွေကြားပြောရဲဆွေးရဲဖြစ်လာအောင်ရွေးထားတယ်လို့ပူရဲစီစဉ်သူတို့ဖြစ်တဲ့မနနာကပြောပါတယ်
။အမျိုးသမီးတွေကိုယ်တိုင်ကသူတို့ရဲ့ဇလန်းကိုသူတို့ပြောပြတဲ့အတွက်အရန်ကိုသူကခွန်အားကြီးပြီးတော့အရေးကြီးတဲ့ပြဿက်ဖြစ်လို့ဒီအားမြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်အရန်အရေးကြီးတဲ့ပြဿက်လို့ကျွန်မထင်တယ်
ပြဿက်မှာတော့တမတာလာတဲ့ကိစ္စမျိုးလို့မိန်းကလေးတွေအပြိုပေါ်ဝင်စားရုပ်ပိုင်းစိတ်ပိုင်းအပြောင်းလဲတွေကအစလိမ်ပိုင်းဆိုင်ရာစော်ကားမှုအဆုံးမြမလူမှုအတိုင်းဝန်ကြားပြောဆိုဖို့တွန့်ဆုတ်တဲ့ကိစ္စတွေကိုပုံမှန်လင်းလင်းပြောဆိုကြမှာပ
ါ Feminism မြန်မာနိုင်ငံမှာဟို positively မခံယူတဲ့အချိန်တွေရောက်ပေမဲ့လည်းဒီ feminism အကြောင်းကိုလူတွေကပြောဖို့အတွက်အဆင်သင့်ဖြစ်နေတယ်မိကွန်းထုတ်ဖို့အတွက်အဆင်သင့်ဖြစ်နေတယ်အဲ့ဒါကျမတို့တွေကဒါဟ ဟို progress တခုဖြစ်တယ
်အမျိုးသမီးအယောက်900ကျော်ကိုတွေ့ဆုံမေးမြန်းထားတဲ့ဖြစ်ရပ်တွေတဲ့ကအကြောင်းအရာ18ပုဒ်ကိုအမျိုးသမီး28ဦးကတင်ဆက်ထားတာပါဒီပြဿနာကနေလိမ့်မိုင်းဆိုင်ရာကိစ္စတွေကိုပုံမှန်လင်းလင်းပြောဆိုနိုင်အောင်လမ်းဖွင့်ပေးဖို့မြန်မာနိုင်ငံလူ့ရည်အများစုဖြစ်တဲ့အမျိုးသမီးတွေအနေနဲ့နိုင်ငံရေးလုပ်ငန်းခွင်နဲ့အိမ်တွင်းရေးမှာပါဝင်ဆက်လာဖို့ရည်ရွယ်ထားကြောင်းလဲပြဿနာမှာကိုရင်သရုပ်ဆောင်သူဖြစ်တဲ့မတ်ခင်နီလာကိုကပြောပါတယ်
လူတွေအတွက်ကိုတခြား trend တစ်ခုပေါ့နော်။အော်ဒါရေပြောလို့ပြောဖို့ okay ပါလားပေါ့နော်။ပြောဖို့လည်းဘာမှမဖြစ်ဘူးဆိုတော့အဲစိတ်မျိုးအသွေးခေါ်မျိုးရစေချင်တယ်ပေါ့နော်။အဲအကြောင်းကိုညီမလေးပါပါဖြစ်တာပေါ့။ပြီးတော့ဒီဥစ္စာရရင်လည်းမခက်ခဲဘူးဆိုတော့
လေ။လိမ့်မင်းဆိုင်ရာကိစ္စတွေကိုပုံမှန်လင်းလင်းပြောဆိုဖို့တွန်းဆုံကြတဲ့မြန်မာနိုင်ငံမှာတားဆက်ချအစီအစဉ်ကြော်ညာကိုတော့မှစိတ်မသက်မသာဖြစ်ကြတယ်လို့ကုနှုံးဝယ်ရာကိုလည်းရှက်စရာဖြစ်လက်ခံထားကြစေပါ။သားဆက်ချရဲ့အစီအစဉ်တစ်ခုဖြစ်တဲ့ DKT International အဖွဲ့ရဲ့မန်နေဂျာမခင်ဆူမွန်တော်ကတော့မြန်မာအမျိုးသမီးတွေရင်ဆိုင်နေရတဲ့အဟန့်အတားတွေကိုကြော်လွားစေချင်တယ်လို့ခုလိုဆိုပါတယ
်။ Only the women talk about the sex life while they have some
problems. အမျိုးသမီးတွေအနေနဲ့ပြဿနာတစ်ခုခုပေါ်လာမှသာလိမ်ပိုင်းဆိုင်ရာကိစ္စကိုပြောဆိုကြတာပါ။ဒီလိုကိစ္စမျိုးကိုတာမန်ပြောဆိုနေကြအကြောင်းအရာလို့ဖြစ်စီချင်ပါတယ်။အဲ့ဒီကိစ္စကကျမတို့ရင်ဆိုင်နေရတဲ့အကြီးဆုံးအတားအဆီးလေးဖြစ်ပါတယ်။
မြန်မာဘာသာနဲ့တင်ဆက်မဲ့ Vagina Monologues ပြဿနာကိုတော့ဒီသတင်းမှာတည်းကြားအောင်မဲ့ပြပြဆိုင်ရာအမျိုးသမီးများအနေနဲ့တိုက်ဆိုင်ပြီးဒီလထဲမှာပဲရန်ကုန်မြို့မှာဖျော်ဖြေသွားမှာဖြစ်ပြီးရလာတဲ့ရန်ကုန်ငွေတွေကိုတော့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုနဲ့လိမ်မိုင်းဆိုင်ရာခွဲခြားဆက်ဆံခံရမှုတွေကိုတိုက်ဖြတ်ရေးကြိုးပမ်းနေကြတဲ့အမျိုးသမီးလှုပ်ရှားမှုအဖွဲ့တွေကိုလူသားမှုစီစဉ်ထားကြောင်းလဲအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
နားလောင်ပြောပြခဲ့တာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လေရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ် VOA ကို Internet ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်သင့်တွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့လူလူကျမ်းမာရေးဦးကျော်စံသားရဲ့မြန်မာရေးတုံ့တက်ချက်နဲ့အားကစားသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာပါလိုင်းတိုမီတာ2532 51နဲ့ပထမနိုင်ဝက်မှာလှိုင်းလက်မီတာ190ကနေနားဆင်နိုင်ပါတယ်ရှင်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုအင်ကန်နေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
မြောက်ကိုရအဓိကကျတဲ့မစ္စန်တုံဆန်တက်စကန်နဲ့ပြည်စင်တွေကိုပြန်လည်တိစောက်နေတဲ့သတင်းတွေရရှိထားတဲ့အကြောင်းတောင်ကိုရီးယားနဲ့အမေရိကန်ပုဂ္ဂလိကသုတေသနဌာနတစ်ခုကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံအနောက်မြောက်ဘက်တုံချန်ရီဒေသကဆိုယေးဂျိုရုလွတ်တင်တဲ့စကန်မှာဆောက်လွေလုပ်ငန်းတွေပြန်လည်စတင်နေတာကိုတောင်ကိုရီးယားလွတ်တော်အမတ်တွေကတွေကိုထောက်လှမ်းရေးရရှိတဲ့ကတကပိတ်အစီရင်ခံတင်ပြခဲ့တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံရုံးဝတ်သတင်းကဒီနေ့ပဲဖော်ပြလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ပြည့်ပြည့်သားသားရပ်တည်သွားဖို့အမေရိကန်ထက်လွတ်တော်မှာပါတီနယ်စလုံးကအမှတ်တွေကဆုံးဖြတ်လိုက်ကြပါရယ်နျူကလ িয়ার နဲ့ပြည်သင်းရေးနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းတို့ဟနိုင်မြို့တော်မှာဆွေးနွေးပွဲသဘောတူညီချက်တစုံတရာမရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်မှာပဲလွှတ်တော်မှာသဘောတူလိုက်ကြတာဖြစ်ပါရယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကျိုးဆောင်ရှင်းနေအောင်မက်ကဲကိုဟင်ဟာအလွတ်တော်ထောင်လိုင်းကော်မတီရှင်းမှာဒီကနေ့ထပ်မံထွက်ဆိုဖို့ရှင်းနေပါတယ်။ရှင်းနေအောင်ကိုဟင်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအတိုက်ခံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အလွတ်တော်နဲ့ရီပက်ဘလစ်ကန်တွေအများစုဖြစ်တဲ့အထက်လွှတ်တော်ကထောင်လိုင်းကော်မတီရှင်းမှာနှစ်ချိန်တကပိတ်ထွက်ဆိုခဲ့တာပါ။အလွတ်တော်စီကန်ထိန်းသိမ်းရေးကော်မတီရဲ့အများပြည်သူရှင်းမှောက်ကြားနာပွဲမှာတော့အမျိုးသမီးနှစ်ယောက်နဲ့ဖောက်ပြန်တဲ့ကိစ္စကိုဖုံးကွယ်ဖို့နဲ့ရုရှားမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေရတယ်ကိုလိမ်လည်ဖို့ညွှန်ကြားခဲ့တဲ့မတမာသူတူဖြစ်နေတဲ့သမ္မတထရန့်ကြောင့်ထွက်ဆိုထားပါတယ်။နေပြည်တော်မှာလွတ်တော်ဆောက်ဦးရည်နေအဝေးထင်းဒရုန်းရင်လွတ်တင်ခဲ့ရဆိုတဲ့ဆွဆွဲချင်းနဲ့ဖမ်းဆီးခံခဲ့ရတဲ့ပြင်သစ်ကဘာလက်ခီးတော်ကိုဒီနေ့ပဲထောင်ခေါက်ပြန်လွှတ်ပေးလိုက်ပါတယ်။အသက်22နှစ်အရွယ်အော်သာတစ်ကလိုတော့ဖေဖော်ဝါရီ9ရက်နေ့ကနေပြည်တော်မှာဖမ်းဆီးခဲ့ပြီးကွန်ပျူတာမရှိပဲပြည်ပကပျက်စီးဆယ်ဆောင်လာမှုတွေတွင်းကုန်ထုတ်ကုန်ဥပဒေချုပ်ပေါင်းမှုနဲ့ထောင်နှစ်ထလားအပြစ်ပေးခံခဲ့ရတာပါ။
ပေါ်ထူးနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးတော့အသံဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPG Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်မြန်မာနိုင်ငံသူနိုင်ငံသားအားလုံးနဲ့တကွတော်ရရှင်များကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.
Thank you.